ီးယာအစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နီယာရှင်။ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်လို့နိုင်ငံတကာသတင်းမီဒီယာတွေကခေါ်ဝေါ်သုံးဆွဲတဲ့အသုံးအနှုန်းတွေပေါ်မှာ NUG အစိုးရဘက်ကဝေဖန်ကန့်ကွက်တာတွေရှိလာပါတယ်။ NUG အစိုးရရဲ့ယာယီသမရယုံပြောခွင့်ရဦးကျော်စောကို Zoom ကနေဒီတစ်ပတ်ဆက်သွယ်ပြီးနှင်ထားပါရရှင်။မင်္ဂလာပါဦးကျော်စောရှင
်။မင်္ဂလာပါခင်ဗျာ။
โอเคအခုလို VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပေါ့เนาะအင်တာဗျူးပေးတဲ့အတွက်လည်းကျွန်တော်တို့ကျေးဇူးတင်ပါတယ်ရှင
့်โอเคကျေးဇူးပါအခုလိုမျိုးနေမြန်ဖြည့်ချဖွင့်ရတဲ့အတွက်ကြောင့်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒီအခုပေါ့เนาะဒီ NUG ဂျာကာလာအစိုးရအနေနဲ့ဒီနိုင်ငံတကာသတင်းမီဒီယာတွေနဲ့ပတ်သက်လို့ပေါ့เนาะဒီ NUG အစိုးရကိုခေါ်ဝေါ်သုံးဆွဲနေတဲ့အပေါ်မှာဝေဖန်ကန့်ကွက်ကြပါလိမ့်အထူးသဖြင့်ဒီအင်္ဂလိပ်လို့ဆိုရင်တော့ exile ပေါ့လေပြပရောက်အစိုးရဆိုပြီးတော့နိုင်ငံတကာသတင်းမီဒီယာတွေသုံးဆွဲတာမှန်မှန်ကန်ဘူးလို့ပြောတယ်ဆိုတော့အဲ့တော့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကဒီ exile ပြပရောက်အစိုးရဆိုပြီးတော့ခေါ်ဝေါ်သုံးဆွဲတာမှန်မှန်ကန်ဘူးဆိုတာကိုဘာကြောင့်ပြောနိုင်တာလဲရှင
်ဟုတ်ကဲ့ကျေးဇူးပါဒီကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရဖွဲ့ NUG အစိုးရဟိုဒီအထူးသဖြင့်ပြပမီဒီယာတွေပေါ့နော်နားလည်မှုလွဲပြီးတော့အဝေးရောက်အစိုးရတို့ပြောတဲ့အင်္ဂလိပ်လိုဆိုရင် exile government ပေါ့နော်အဲ့လိုသုံးလုံးထားတာတွေတွေ့ရှိရပါတယ်ကျွန်တော်အနေနဲ့တော့ဆွေးနွေးတင်ပြချင်တာကတော့ကျွန်တော်တို့အစိုးရကအဝေးရောက်အစိုးရမဟုတ်ဘူးဒီပရောက်အစိုးရမဟုတ်ဘူး exile government မဟုတ်ဘူးဆိုတော့ပြောကြားချင်ပါလေဒီအထူးသဖြင့်ဆိုရင်အရေးကြီးဆုံးဖြစ်တဲ့ခေါင်းဆောင်ကြီးနှစ်ယောက်ဖြစ်တဲ့ဒီယာယီသမ္မတကြီးတို့ပြည်ထောင်စုဝန်ကြီးချုပ်တို့ကဒီတွင်ထဲကနေပြီးတော့သူတို့ယုံနေရတယ်ပြီးတော့သူတို့ဒီအစိုးရတောင်ဝင်ကိုထမ်းဆောင်ရဖြစ်တယ်။ဒီဝန်ကြီးဖွဲ့ကက်ဘိနက်ဝန်ကြီးဖွဲ့ရဲ့အများစုကလည်းမြန်မာနိုင်ငံတည်းမှာမြန်မာနိုင်ငံဒေသနေရာတော့မတူဘူးပေါ့နော်။ဒေသဒီမှာဖွဲ့ဒီကနေပြီးတော့လှုပ်ရှားဒီအစိုးရတောင်ဝင်ကိုထမ်းဆောင်နေတယ်။ဒေါ်လာရင်းတောင်ဝင်ထမ်းဆောင်နေကြတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်အစိုးရကဒီပရောက်အစိုးရမဟုတ်ဘူး။မြန်မာပြည်ထဲမှာနေပြီးမြန်မာပြည်သူတွေအထူးကောင်းဆောင်ကြီးကအခုရက်တည်ပြီးတော့ဒီအစိုးရတော်ဝင်တရက်ကိုထမ်းဆောင်နေတာဒီတရားဝင်ဖွဲ့စည်းထားတဲ့ဒီဂျူရီခေါ်တဲ့တရားဝင်ဖွဲ့စည်းထားတဲ့ legitimate အစိုးရတရားဖြစ်တယ်ဆိုတော့ကြေညာချင်ပါတယ်ခင်ဗျဟု
တ်ကဲ့အဲ့တော့တစ်ဖက်မှာအငြင်းပွားစရာအချက်ကကြတော့ NUG ကဒီအစိုးရတရက်ဆိုပေမဲ့ပေါ့နော်တကယ်တမ်းအဲတချို့အရေးပါတယ်ဒီဝီဂျီတွေပေါ့နော်။နောက်အဖွဲ့ဝင်တွေအစိုးရအဖွဲ့ဝင်တွေအရဆိုလို့ရှိရင်လေဥရောပတို့ဥရောပနိုင်ငံတို့နောက်အမေရိကန်နိုင်ငံတို့နောက်တခြားအဲ့လိုပြည်ပနိုင်ငံတွေမှာနေထိုင်နေကြတာတွေလည်းရှိတယ်။အစိုးရတရက်အနေနဲ့ပြည်တွင်းမှာတရားဝင်အုပ်ချုပ်တဲ့အစင်လေဟိုလောလောဆယ်မရောက်သေးတဲ့အတွက်ပေါ့လေ။ဒါနိုင်ငံတကာသတင်းမီဒီယာတွေဘက်ကသူတို့ကတော့ဒီပါမှာလှုပ်ရှားနေတဲ့အဖွဲ့အစိုးရအဖွဲ့တရက်အနေနဲ့သူတို့တုံဆွဲတာမျိုးလည်းရှိတယ်ပေါ့။ဥကျော်စောဘက်ကဘယ်လိုတုံ့ပြန်ခြင်းလဲရှင့်။
ကျွန်တော်ပြောသလိုပေါ့နော်ကျွန်တော်ဒီပတ်မှာဒီပတ်ရောက်နေတဲ့အစိုးရမဟုတ်ဘူးကျွန်တော်ပြည်တွင်းမှာကျွန်တော်အစိုးရဖွဲ့မှာဒီဝင်ကြီးဒီဝင်ကြီးကက်ဘိနက်မင်ဘာ39ယောက်နဲ့ရှိပါတယ်အများစုကပြည်တွင်းထဲပြည်တွင်းထဲမှာနေပြီးတော့ပြည်တွင်းထဲနေအလုပ်လုပ်ခိုင်နေကြတာဖြစ်ပါတယ်ကျွန်တော်ပြောသလိုသမ္မတကြီးနဲ့ဝင်ကြီးချုပ်ကြီးဆိုရင်လည်းပြည်တွင်းထဲမှာပဲတောက်လျှောက်ရှိနေတယ်နောက်နိုင်ငံတကာဒီမီဒီယာတွေနဲ့တွေ့ဆုံတာတို့နိုင်ငံတကာအစိုးရဖွဲ့တွေနဲ့အစိုးရကောင်းဆောင်နေတဲ့တွေ့ဆုံတာတို့ဆိုရင်လည်းပြည်တွင်းထဲကနေပြီးတော့ဒီ online ကနေတွေ့ဆုံဆွေးနွေးပွဲတွေလုပ်တာဆိုတော့ပြည်ပကိုလုံးဝမထွက်ဘဲနဲ့ပြည်တွင်းထက်ကလှုပ်ရှားနေတာကျွန်တော်မလို့တော့ပြောသလိုပေါ့ဒီအစိုးရဖွဲ့ဝင်အများစုကပြည်တွင်းမှာနေထိုင်ပြီးတော့ဒီတာဝန်ဆောင်တာဝန်ယူဆောင်ရွက်နေကြတယ်ဒါပေမဲ့ဝင်ကြီးတချို့ပေါ့နော်ဘယ်တော့မှထောက်ပြသလိုအရေးကြီးတဲ့ဝင်ကြီးတချို့ကလည်းပြည်ပမှာအစိုးရတာဝန်ရလုတ်ကင်နေတာရှိပါတယ်ဥပမာဆိုရင်နိုင်ငံခြားရေးဝင်ကြီးဆိုရင်ဒီပေါ်မှာရှိတဲ့ဒီနိုင်ငံတကာခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့အတွက်နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ဖို့အတွက်နိုင်ငံတကာရောက်နေတာရှိတယ်။အရေးကြီးတဲ့ဝန်ကြီးတွေဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအနည်းစုကအစိုးရတာဝန်အရာဒီပေါ်မှာလှုပ်ရှားနေကြတာဖြစ်ပါတယ်။ဒါကြောင့်ဝန်ကြီးတွေဆိုရင်ပါလီမန်တွေမှာတွေ့ဆုံဆွေးနွေးတယ်၊စိုးရွားဖွဲ့တွေတွေ့ဆုံဆွေးနွေးတယ်ဆိုတာတွေ့ရပါလိမ့်မယ်။အုတ်ချုပ်ရေးပိုင်းကိုမလုပ်နိုင်သေးဘူးဆိုတော့အငင်းပွားစရာရှိတယ်ဆိုတာပြောတဲ့ဟာပြောမယ်ဆိုရင်ကျွန်တော်အစိုးရဒီအစိုးရရဲ့ပါအင်္ဂါရက်ပေါ့နော်ဒီဂျူရီရှိမယ်ဒီဖက်တိုရှိမယ်ကျွန်တော်ကဒီဂျူရီရောဒီဖက်တိုရောပြည့်စုံတဲ့အစိုးရတစ်ခုဒီဂျူရီဆိုရင်ဘာလဲဆိုတော့ legitimate ဖြစ်တာ legal recognition ဖြစ်ဖို့ ဒီကျွန်တော်အစိုးရဒီပါလီမန်လွတ်တော်ကပုံစံပြတဲ့လွတ်တော်ကနေပြီးတော့ခန့်ထားတဲ့အစိုးရဖြစ်တယ်ဒီဒီ factor ဖတ်မှာဆိုရင်လည်းဒီကျွန်တော်တို့ကြည်တွင်းမှာမြေပြင်မှာပေါ့နော်အချက်အလက်တွေအင်္ဂလိပ်လိုပြောတော့ factual recognition ပေါ့လုပ်ကိုင်နေကြတာရှင်ဥပမာဆိုရင်ကျွန်တော်တို့ဒီမြန်မာနိုင်ငံထဲမှာမြန်မာနိုင်ငံရဲ့နေမြေဆိုးမှုကဏ္ဍတဝက်ကြော်ကြော်ကကျွန်တော်တို့နဲ့ဒေါ်လာရေးအင်အားစုတွေထိန်းချုပ်ထားနေတာဒီအကြမ်းဖက်စစ်ကောင်စီကိုယ်တိုင်တော်ဝန်ခံခဲ့တယ်မြန်မာနိုင်ငံရဲ့တော့မြို့နယ်တဝက်ခန့်ကသူတို့ရဲ့စစ်တပ်ရဲ့အုပ်ချုပ်စစ်တပ်မထိန်းချုပ်နိုင်ဘူးဆိုတော့သူ February တရနေ့တော့ဝန်ခံပြောသွားတာတွေ့ရပါလိမ့်မယ်ဆိုတော့ဒီမြေပြုံးပြောင်းပေါ်မှာကျွန်တော်တို့စုမိုးတဲ့နေပြည်တော်မြန်မာနိုင်ငံရဲ့ထောက်ဝက်ကျော်ရှိနေတယ်နောက်ပြီးတော့ကျွန်တော်တို့အုပ်ချုပ်ရေးကဏ္ဍတွေလည်းပေါ်ဆောင်နေတယ်အခုဆိုရင်ပေါ့ဟာပြည်သူဟာအုပ်ချုပ်ရေးဖွဲ့ခေါ်တဲ့ဟာပကဖတွေမြို့နယ်ပေါ်150ကျော်154မြို့နယ်ပေါ်ဖွဲ့စည်းနိုင်ပြီဖြစ်ပါတယ်ထို့နည်းတူစွာပဲတရားရေးကဏ္ဍတွေကနောက်ကနေလိုက်လာဥပမာတရားရုံးတွေအခုစပြီးဖွဲ့တရားပြည်သူတရားစီရင်ဖွဲ့တွေဖွဲ့လာတယ်မြို့နယ်ပေါ်25မြို့နယ်မှာအခုရှိနေပြီနောက်တစ်ခုဆိုရင်ပညာရေးကျန်းမာရေးကဏ္ဍတွေဆိုတော့ဝန်ဆောင်မှုတွေပေးတာနောက်တယ်လီဟက်နဲ့ပြေးနေတယ်အဲ့ဒီကဏ္ဍဆိုရင်မြန်မာနိုင်ငံပြည်မြန်မာနိုင်ငံပြည်ပမှာရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းကျွန်တော်အန်ယူဂျီအစိုးရရဲ့ကျန်းမာရေးဝန်ဆောင်မှုကိုခံယူနေတာရှိပါလေ။ဈေးဥမာကျန်းမာရေးကဏ္ဍဆိုရင်ဈေးဥမာ66ယူကျွန်တော်တွေဖွင့်ထားပြီးပြီ။နောက်ပြီးတော့ရှေ့တန်းဈေးကမ်းတွေ160ကျော်နောက်ပြီးတော့ mobile clinic ခေါ်တဲ့ဆွဲပြောင်းတဲ့ဈေးကမ်းတွေ260 280လောက်ကိုဖွင့်ပြီးတော့ပြည်သူလူထုကိုကျန်းမာရေးဝန်ဆောင်မှုတွေပေးနေတယ်။ပညာရေးကဏ္ဍမှာဆိုရင်ကျွန်တော်တွေထိန်းချုပ်တဲ့နေမြေတွေမှာအခုနောက်ပြီးတော့ဈေးကျောင်းနေပေါ့နော်ကျောင်းနေဆိုရင်4300ကျော်ကျောင်းနေရှိပါတယ်အခြေခံပညာစပြီးအထက်တန်းပညာဟာအဆင့်မြင့်ပညာတွေအတွက်လည်းဒီ university level အထိကိုပို့ချနေတဲ့ online courses ဆိုတာလည်းတွေ့ပါတယ်နောက်ကျောင်းသားပေါင်း7000ကျော်ကျော်ကျွန်တော်တို့ဝင်ဆောင်မှုပေးတယ်ပညာသင်ကြားပေးတယ်အဲဒီကြားထဲကအကြမ်းဖက်စစ်ကောင်စီကနေပြီးတော့ကျောင်းနေကိုဘုံကျဲတိုက်ခတ်ပြီးတော့ကလေးတွေကိုတပ်ဖြတ်ထားတယ်တွေ့ရပါတယ်နောက်ပြီးတော့ဆိုရင်အစိုးရတရက်အနေနဲ့အင်္ဂါရနေ့ညီတဲ့အခွန်ကဏ္ဍဆိုရင်ကျွန်တော်တို့ဒီစုံမှုနယ်မြေတို့မှာအခွန်ကောက်တွေစတင်ခောက်ခံနေတယ်။ဒါပေမဲ့ပြည်သူလူထုကိုဝန်ထုတ်မှုပုံဖြစ်ပြန်တဲ့စီးပွားရေးအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တွေစနစ်တကျနဲ့ခောက်ခံနေ။အဲဒီမှာကျွန်တော်တို့မှာဖက်ဒရယ်စနစ်အရအခြေခံတဲ့စနစ်အရခွဲဝေသုံးစွဲတာတွေဘိုဘိုနဲ့ဒီဒေသနဲ့ခွဲဝေသုံးစွဲတဲ့အပိုင်းတွေစတင်ပြီးတော့ချက်သုံးလာတာတွေ့ရပါလေ။ဆိုတော့အခန်းကဏ္ဍဘောင်းဆောင်မှာကျွန်တော်တို့ကဒီအစိုးရတရားအနေနဲ့ကောင်းဝင်ယူဆောင်ရွက်နေတာရှိတယ်
အဲ့ဒါတွေကဘယ်နယ်မြေတွေဘယ်လိုဒေသတွေလဲဆိုတာကိုပြောလို့ရလားဥပမာဆိုရင်ဆီးရီးယားနိုင်ငံအခြေအနေမှာဆိုလို့ရှိရင်လေဒီအတိုက်ခံတဲ့အစိုးရမှာသူတို့တွေဒီအခုလိုပေါ့နော်သူတို့ဒီနှစ်ဖက်တိုက်ပွဲတွေဖြစ်ကြတယ်သူတို့ရဲ့နယ်မြေဒေသသတ်မှတ်ချက်တွေမှာထင်တာမြင်တာပေါ့နော်ဘယ်အပိုင်းကတော့ဒီအစိုးရကိုဆန့်ကျင်တဲ့ဒါအုပ်စုတွေကစိုးမိုးထားတယ်ဆိုတဲ့ဟာမျိုးပေါ့နော်အခုမြန်မာနိုင်ငံလိုအခြေအနေမျိုးမှာကြတော့အခု NUG အနေနဲ့အခုဆိုရင်ဒါနယ်မြေတွေရှိတဲ့ထိန်းချုပ်ထားတဲ့ဒေသတွေရှိရဆိုရင်ဟိုဘယ်လိုနယ်မြေတွေလဲဆိုတာအတိအကျပြောလို့ရလားရှင်
ဟုတ်ကဲ့အတိအကျတော့ကျွန်တော်တို့ဒီပြောလုံခြုံရေးရပါတော့ဒီပြောဖို့တဲ့အနေနဲ့ခက်ခဲရှိပါတယ်။ဘာကြောင့်လဲဆိုတော့ဒီအကြမ်းဖက်စစ်ကောင်စီမှာလေဒတ်ဆိုတာဒီသူတို့မှာကုန်းချောင်းကနေပြီးတော့သူတို့နေမအုပ်ချုပ်နိုင်တဲ့အခါကျတော့လေချောင်းကနေပြီးတော့ပြည်သူလူထုကိုဒုက္ခပေးတပ်ဖြတ်နေတဲ့ဟာတွေရှိတယ်ပေါ့နော်။အုပ်ချုပ်ရေးဂျန်နီယောကိုဖျက်ဆီးဖို့လဲသူတို့တန်းတန်းဆုံးသူတို့စူးစမ်းနေကြတဲ့အပိုင်းလည်းရှိတယ်။ကျွန်တော်တို့ဥမာဆိုရင်ဒီကျွန်တော်တို့ဒေသရှင်တွေကတချို့မှလည်းအကဝေးဝင်ကြီးဥယျာဉ်မှုပြောသွားတာတွေတွေ့ပါလိမ့်မယ်။ဥပမာဆိုရင်မြန်မာပြည်အလဲပိုင်းဒေသစကိုင်းတိုင်းလိုမကွေးတိုင်းလိုမှာဆိုရင်ထိန်းချုပ်နယ်မြေကျွန်တော်တို့မှာစစ်ဆေးအားဖြင့်လုံးလုံးရှိနေတယ်။ဆိုတော့ဥပမာစကိုင်းတိုင်းပေါ့နော်။ဒီတိုင်းသားဒေသတွေတိုင်းသားဒေသတွေမှာဆိုရင်တိုင်းသားလက်နက်ကိုင်အဖွဲ့တွေဒေါ်လာရေးအင်အားစုတွေကျွန်တော်ရဲ့မဟာမိတ်ဒေါ်လာရေးအင်အားစုတွေကထိန်းချုပ်ထားတဲ့နယ်မြေတွေကတိုင်းသားပြည်နယ်တွေမှာအများစုရှိနေတယ်။ဥပမာဆိုရင်ချင်းပြည်နယ်ဆိုကြည့်လိုက်ရင်ဒီ CDF ကို CNF လို့တော့တင်ညာထားရလည်းရှိပါတယ်။လက်မြေအများစုစစ်ဆေးအခိုင်အကျုံကြော်ကြော်ထိန်းချုပ်ထားနိုင်တယ်။ဘာလို့သူတို့ကဒေချောင်းကနေပြောဒီတခါတည်းရဘုံကျဲတာလေးရှိနေတယ်
။တစ်ဖက်မှာကျတော့ဒီစစ်ပေးဒုက္ခတွေတွေထွက်ပြေးနေရတဲ့စစ်ရှောင်ဒုက္ခတွေတွေနဲ့ပတ်သက်ပြီးတော့ဒီ NUG ကပေါ့နော်တကယ်ထိန်းချုပ်ထားတဲ့နေမြေတွေကိုရောက်လာအောင်ပေါ့နော်ဒါမျိုးတွေအနေနဲ့ကောလုံးတဲ့အနေအထားမျိုးတွေပေါ့နော်သူတို့တကယ်မြေပြင်မှာ ရင်ဆိုင်နေရတဲ့ဒီလူတွေပြည်သူတွေအနေနဲ့အော်ဒါတော့ NUG ထိန်းချုပ်ထားတဲ့ data မှာငါတို့တွက်တော့လုံခြုံနေဆိုတော့ဒါမျိုးတွေပေါ့နော်အဲ့လိုအခြေအနေရောရောက်ပြီလားရှင
်ဟုတ်ကဲ့တချို့နေရာတော်တော်များများမှာရှိနေပါပြီသူတို့တွေအခုသတင်းတွေမှာပါနေတဲ့မြေရှို့တယ်ပြုတ်တယ်ဆိုတဲ့ဟာတွေကအများစုကကျွန်တော်ဒီဘာကော်မလဲဆိုတော့ဒီ SACM report မှာလည်းရေးထားတယ်ဒီတိုင်ဆိုင်တိုင်ဆိုင်နေတဲ့နေရာပေါ့နော်တိုင်ဆိုင်နေတဲ့နေရာတွေမှာသူတပြန်ငါတပြန်ဟာတိုက်ပွဲတွေဆင်နွှဲနေကြတယ်ဒီစစ်ကောင်စီကစစ်တောထိုးလာတယ်ပြန်ဆုတ်သွားတယ်ကျွန်တော်တို့တွေကနေပြီးတော့ဒေါ်လာရင်းအင်အားစုတွေကပြန်လည်တိုက်ခိုက်တယ်ဒီခါကျဒေါ်လာရင်းအင်အားစုတွေကထိန်းချုပ်ထားနိုင်တယ်အဲ့လိုမျိုးရှိတဲ့နေရာတွေမှာတော်တော်များပေါ့ဒါပေမဲ့ကျွန်တော်ထိန်းချုပ်တဲ့တကယ်ထိန်းချုပ်တဲ့နေမြေတွေဆိုရင်တော့တချို့ကျွန်တော်ခုနကတော့ပြောခဲ့တယ်ပေါ့နော်ဒေချောင်းရာတော့ရှိနေတယ်ဒါကြောင့်လည်းအဓိကမပြောနိုင်တဲ့ဟာဟာအကြေးပေါ်ပြပြီးဥမာဒီမြို့နယ်ကကြီးကိုပြောရဲဆိုရင်အဲ့ဒီနေရာရဲ့တော့သူတို့ဒေချောင်းကဒေချောင်းရံရှိတယ်ဒေချောင်းကနေပြီးတော့ဟယ်လီကော်ပတာနဲ့ဟာစစ်သားတွေချပြီးတော့မီးချို့တာတွေရှိမှာပြီးတချို့ကြတော့ဗာဖြစ်လို့ဆိုပြည်သူတွေကလည်းကိုယ့်နေရာကိုမသွားကြဘူးကိုယ့်ရဲ့မွေးရည်မွေးရထားနေအဲ့တော့သူတို့တွေစစ်ကြောင်းထိုးလာတဲ့အဲ့ဒီအပြန်အလှန်တိုက်ပွဲဝင်နေတဲ့နေရာတွေမှာသူတို့တွေရှောင်သွားတယ်ဒီတော်တော်ရေးအင်အားစုတွေရှိတဲ့နေရာတွေရှောင်သွားတာရှိတယ်သူတို့လုံခြုံတဲ့နေရာတွေသူရှောင်သွားတာရှိပြီးရင်ကိုယ့်နေရာကိုပြန်ကြတယ်ကိုယ်ညာကိုပြန်ချင်ကြတယ်ပေါ့နော်ပြန်လဲပြီးတော့စောက်တယ်အဲ့လိုမျိုးတွေရှိတယ်ဆိုတော့အခန်းကဏ္ဍလေးကိုရှိပါတယ
်ဟုတ်ကဲ့ဥစ္စာဆိုရှင်အခုလိုမျိုးဒီလိုညမာပိုင်းဆိုအချိန်သေးပြီးတော့ဖြေချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်အဲကျေးဇူးအများကြီးတင်ပါတယ်ကျွန်တော်အဲ့လိုမျိုးမေးဖို့လေးတွေလို့ဖြေချဖို့ရတယ်လို့ကျေးဇူးတင်ပါတယ
်အန်ယူဂျီအစိုးရရဲ့ယာယီသမရာယုံကျော်ခွင့်ရဥစ္စာဆိုကိုဆက်သွယ်ပြီးညံ့ခဲ့တာပါရှင်မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျမဒီကျင်းနော်